တင်းလာနေမှာကြောက်တဲ့ဒီ Memorial Day အောက်မိပွဲနေ့မှာတော့ American သမ္မတ Barack Obama ကအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့သူ့ရဲ့မိသားစုဝင်တွေကိုဥညွတ်ဂုဏ်ပြုလိုက်ပါတယ်။ American တလွှားမှာတော့အောက်မိပွဲနေ့အထိမ်းအခမ်းအနားတွေကိုကျင်းပနေကြပါတယ်။ Washington မြို့ရဲ့အပြင်ဆန်နာမှာရှိတဲ့ Arlington အမျိုးသားစစ်သင်းကျိုင်းမှာသမ္မတ Obama ကဒီမနေ့တော့ကဘေးကွန်းပြောပါတယ်။အခုဆိုလို့ရှိရင်6နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်တွေဟာအီရတ်နိုင်ငံထဲမှာစစ်ဆင်တိုက်ခိုက်နေတာတွေသေဆုံးနေတာတွေမရှိတော့ဘူးလို့သမ္မတဥပမာကပြောသွားပါတယ်။ဒါ့အပြင်အာဖဂန်ကစစ်ပွဲတွေကိုလည်းအရှိန်လျှော့ချနေတယ်လို့သူကပြောပါတယ်။ဒီအမဲရောင်တိမ်တိုက်စစ်ပွဲတွေကနေပြီးတော့အခု10စုနှစ်တခုအကြာမှာအမေရိကန်ပြည်သူတွေဟာမိုးကုတ်ဆက်ဝိုင်းရဲ့နေ့သစ်အလင်းကိုမြင်တွေ့နေကြပြီလို့သမ္မတဥပမာကတင်စားပြီးတော့ပြောဆိုသွားပါတယ်။အခုလိုအောင်မေ့ပွဲနေ့ကို1868ခုနှစ်မှာ Decoration Day ဆုတစိ့တွေချိမင်းတဲ့နေ့တနေ့အနေနဲ့ကနအူးစတင်ကျင်းပခဲ့တာပါအဲ့ဒီတုန်းကတော့လူပေါင်း6သိန်းကျော်တက်ဆုံးရှုံးခဲ့တဲ့အမေရိကန်ပြည်တွင်းစစ်အပီး3နှစ်ကြာမှကျင်းပတာဖြစ်ပါတယ်မနေ့ကနှောင်းပိုင်းမှာတော့သမ္မတဥပမာဟာဗီယက်နမ်စစ်ပြန်စစ်မှုတဲ့ဟောင်းအမှတ်တရနေရာကိုလည်းတွားရောက်လေပတ်ကြည့်ပါတယ်အခုလိုဗီယက်နမ်စစ်ပွဲနဲ့ဒီစစ်ပြန်တွေကြောင့်ပဲအမေရိကန်ပြည်အောင်စုဟာသူ့ရဲ့စစ်တပ်ပေါ်မှာပို့ပြီးတော့ကောင်းမွန်အောင်လုပ်နိုင်ခဲ့တယ်လို့ပဲစစ်ပြန်တွေကိုလည်းကောင်းကောင်းမွန်မွန်ဂုဏ်ပြုခဲ့ကြတယ်လို့သမ္မတဥပမာကပြောဆိုသွားပါတယ်ခင်ဗျာ